လာမယ့်ရွေးကောက်ပွဲမှာရှင်ပြိုင်မယ့် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်လောင်းလွေရေးမှာအစ္စလာမ်ဘာသာဝင်အချို့ပါဝင်လာတဲ့အပေါ်သဘောထားတွေနဲ့ပတ်သက်ပြီးတင်ပြပေးခြင်းပါတယ်။ကျွန်မမိခါပါ။ပြီးခဲ့တဲ့2015ရွေးကောက်ပွဲတုန်းက NLD ကိုယ်စားလှယ်လောင်းလွေရေးမှာအစ္စလာမ်ဘာသာဝင်တယောက်မှမပါခဲ့ပေမဲ့ဒီတစ်ချိန်မှာတော့မွတ်စလင်ပါတီဝင်တချို့ပါဝင်လာတာကိုတွေ့ရပါတယ်။စစ်အစိုးရလက်ထက်နိုင်ငံရေးလှုပ်ရှားမှုတွေကြောင့်ထောင်တန်းနှစ်ရှိကြခံခဲ့ရဘူးသူတွေဖြစ်တဲ့ဒေါ်ဝင်းမြတ်မြတ်ကမန္တလေးတိုင်းစင့်ကိုင်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်နေရာနဲ့ဦးစီသူမောင်ကတော့ရန်ကုန်တိုင်းပဲခဲတန်းမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်နေရာတွေကနေရှင်ပြိုင်ဖို့ NLD ပါတီဘက်ကရွေးချယ်လိုက်တာပါလူမျိုးရေးဘာသာရေးကွဲရမှုတွေကိုအခြေခံတဲ့ပြည်ပခါတွေနဲ့တင်းမာမှုတွေကြုံရကြတဲ့2015ခုနှစ်မှာတော့ရွေးကောက်ပွဲကျင်းပခြင်းတုန်းက NLD ပါတီဘက်ကမွတ်စလင်ကိုယ်စားလှယ်လောင်းတွေမပါဝင်ခဲ့တဲ့အပေါ်မှာမိကုံးတွေထွက်ပေါ်ခဲ့မှုပါတယ်။ဒါပေမဲ့လေဘာသာရေးကွဲပြားမှုအပေါ်အခြေခံဆုံးဖြတ်တဲ့မူဝါဒမျိုး NLD ပါတီမှာမရှိဘူးလို့ပြန်ကြားရေးတာဝန်ခံဘုံရောက်အောင်ရှင်ကပြောဆိုလိုက်ပါတယ်
။နော် NLD ပါတီဝင်တိုင်းကပါတီရဲ့စီရင်စည်းကမ်းနဲ့လိုက်လာလို့ရှိရင်ပါတီဝင်ဖြစ်ခြင်းရဲ့ကစားကော့ဒါအလုံးရရှိတာကြီးပါပဲ။ဟိုအစ္စလာမ်ဘာသာဝင်မှုပြေကောက်ပွဲဝင်ဖို့မပေးဘူးဆိုတာမျိုး NLD မှာမရှိပါဘူး။အဆောင်ဆောင်ရလုံးကအဲအစ္စလာမ်ဘာသာဝင်တွေရွေးကောက်ပွဲပါဝင်ဖို့ဟိုဝမ်းနည်းစွာနဲ့ကန့်တက်ခဲ့ရတာရှိတယ်။အဲ့ဒါကလည်းအခြေအနေရပဲကန့်တက်ခဲ့ရတာ။ဒီနေ့ကာလကြတော့ဒီလိုမဟုတ်ဘူး။လွတ်လွတ်လပ်လပ်နဲ့အဲဒီကိုယ့်ရဲ့ယုံကြည်ရာဟိုလုံနိုင်တယ်ရွေးကောက်ပွဲနဲ့ဝင်နိုင်တယ်ဆိုတော့ဒေါ်လာကိုကျွန်တော်တို့ကဒါကန့်ဆွဲထားတာပါပဲ။အင်းစွာမို့ရွေးကောက်ပွဲမဝင်ရဘူးဆိုတော့လူကျွန်တော်မှမရှိဘူးပဲ။ကျွန်တော်ပါတီဝင်တိုင်းဒီရွေးကောက်ပွဲကိုလွတ်လပ်စွာဒီဒီပြန်ပြန်ကိုရှင်းတယ်ဆိုတော့အမှုလည်းကျွန်တော်မှရှင်းပြသားဖြစ်ပါလိမ့်မယ
်။လာမယ့်နိုဝင်ဘာရွေးကောက်ပွဲမှာရှင်းပြန်မယ့်ကိုယ်စားလှယ်လောင်းတစ်ထောင်ကျော်စည်းရင်းကို NLD ပါတီကမနေ့ကထုတ်ပြန်ခဲ့ရမှာအများစုက2015ခုနှစ်မှာရွေးချယ်ခံခဲ့ရသူဖြစ်ပါတယ်။ပါတီဥက္ကဋ္ဌလည်းဖြစ်နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါက်တာစုကြည်ကတော့ကိုယ်စားလှယ်လောင်းတွေရွေးချယ်ရမှာပါတီဘောတစ္စာရှိမှုနဲ့စွမ်းဆောင်နိုင်တဲ့အရေးချင်းပေါ်အခြေခံဆုံးဖြတ်ခဲ့တာဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။ဗုဒ္ဓဘာသာဝင်အများစုရှိရမှနိုင်ငံမှာအစ္စလာမ်ဘာသာဝင်တွေအပါအဝင်လူမျိုးရေးဘာသာရေးမတူကွဲပြားသူတွေအပေါ်ခွဲခြားဆက်ဆံတဲ့လုပ်ရပ်တွေရှိနေတဲ့အကြောင်းနိုင်ငံတကာအတိုင်းဝိုင်းနဲ့လူ့အခွင့်အရေးလှုပ်ရှားသူတွေကဝေဝံတာတွေရှိနေခဲ့ပါတယ်။တစ်ချိန်တည်းမှာပဲဘာသာကြားတွေကိုအခွင့်အရေးပေးတာမျိုးတွေကိုစန့်ကျင်ကြတဲ့အမျိုးသားရေးဝါဒဆွဲပြင်းထန်သူတွေရဲ့ဖိအားတွေကလည်းရှိနေပါတယ်။ဒီလိုအချိန်မျိုးမှာအနာရ NLD ပါတီအနေနဲ့မွတ်စလင်ကိုယ်စားလှယ်လောင်းတွေရွေးချယ်ဖို့ဆုံးဖြတ်လိုက်တဲ့အပေါ်ဘာသာပေါင်းစုံချစ်ချီအဖွဲ့ဝင်ဦးရေးလွင်ကတော့ကြုံဆုံလိုက်ပါတယ
်2015မှာကျတော့မွတ်စလင်တွေတိကျသူတို့ရည်တည်ခဲ့ကြတာလေးရှိတယ်ဝယ်အရေးခံတာရှိတယ်အများကြီးဖိနစ်ခွဲခြားဆက်ဆံရေးခံရတယ်တကယ်အရေးချင်းပြည့်နေတဲ့လူတွေအများကြီးကိုရွေးချယ်ရွေးတော်ပွဲကမရှင်ရမထည့်ခဲ့ဘူးဒီအနာရပါတီနဲ့နောက်ပြီးတော့အားကြီးပါကြီးတွေကတော့မရွေးခဲ့ဘူးဒီနေ့မှာတော့ဖြင့်ခြေနေလေးတွေကနည်းနည်းလေးတိတ်တိတ်လာနိုင်ပြီဖြစ်တဲ့အတွက်ကြောင့်သူတို့အစ္စလာမ်ဘာသာဝင်တွေကိုထက်ကျွတ်ပြီးတော့ဆင်လာပြီးတော့ရွေးချယ်ခဲ့တယ်လို့ကျွန်တော်သိရတယ်ဒီအဲ့ဒီပုံမှာကျွန်တော်ဝင်တာလည်းကြိုးစိုးတယ်ဒီလိုပဲဖြစ်တယ်လို့ထင်ပါတယ
်ပြီးခဲ့တဲ့2015ခုနှစ်ရွေးကောက်ပွဲမှာတော့အစ္စလာမ်ဘာသာဝင်28ဦးအပါအဝင်ကိုယ်စားလှယ်ပေါင်း6000ကျော်ရှင်ပြိုင်ခဲ့ဦးပေမဲ့မွတ်စလင်ကိုယ်စားလှယ်တွေကတယောက်မှစွတ်တော်ကိုယ်စားလှယ်အဖြစ်အရွေးမခံခဲ့ရပါဘူးရှင်။ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားပါတယ်။